အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်မှုမရှိဘဲနိုင်ငံကြားရန်လိုတဲ့ဆက်ဆံရေးကနေအပြန်အလှန်ပြစ်ခတ်မှုတွေလည်းအချိန်မရွေးဖြစ်လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရအကြီးတန်းတာဝန်ရှိသူတယောက်ကဒီကနေ့မှသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အရင်ထောက်လှမ်းရေးကြီးကဲဟောင်းကင်မြောင်ချိုးစီကနေအခုလိုပြောကြားလိုက်တာဟာအခုနှစ်မကုန်ခင်မှာနျူကလ িয়ার ဆွေးနွေးမှုတွေပြန်စတင်နိုင်ဖို့အမေရိကန်ကိုဖိအားပေးလိုက်တာလည်းဖြစ်ပုံရပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရပ်တန့်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေအခုနှစ်မကုန်ခင်မှာပြန်စတင်နိုင်ဖို့အတွက်မြောက်ကိုရီးယားဘက်ကတစ်ဖက်သက်သတ်မှတ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကအမေရိကန်အစိုးရအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးမဲ့လည်းဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ယင်းကြီးတဲ့ဆက်ဆံရေးရှိကြောင်းပြောကြားပြီးတော့မြောက်ကိုရီးယားဘက်ကချီးကျူးပြောဆိုခဲ့တာပါ။နိုင်ငံဆက်ဆံရေးဟာအကျိန်များစွာအဆင်မပြေဖြစ်ခဲ့ပေမဲ့လည်းခေါင်းဆောင်နှစ်ဦးရဲ့ယင်းကြီးတဲ့ဆက်ဆံရေးကြောင်းဆက်ပြီးတော့ထိန်းထားနိုင်ငံကြောင်းကင်မြောင်ချိုးကသူ့ရဲ့ကြေညာချက်ထဲမှာပြောထားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဖော်ပြထားပါတယ်ဒါပေမဲ့လည်းအရာတိုင်းမှာအကန့်အသတ်ရှိသမျှဖြစ်ပြီးတော့ပုဂ္ဂိုလ်ရင်းနှီးမှုကအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးဆိုးဝါးမလာအောင်ကာကွယ်နိုင်မှုအတွက်အမြဲတမ်းအာမမခံနိုင်ဘူးဆိုပြီးတော့သူကစက်ပြောထားပါတယ်ခင်ဗျာ